ရခိုင်ပြည်နယ်အတွင်းမှာရက်ကျေးအုပ်ချုပ်ရေးမှုတချို့နှစ်ဖက်ဖိအားပေးတာတွေစစ်ဆေးမေးမြန်းတာတွေခံနေကြရတယ်လို့အုပ်ချုပ်ရေးမှုတွေကဗီအိုအေကိုပြောပါတယ်။ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်နဲ့စနေမြို့မှာဆိုလို့ရှိရင်ဒီရက်ကျေးအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီဘက်ကအခုရပိုင်းအတွင်းမှာခေါ်ယူစစ်ဆေးတာတွေရှိတယ်လို့အေးအေးအဖွဲ့ဘက်ကလည်းခေါ်ယူသတိပေးတာတွေရှိနေပါ ဖမ်းဆီးသွားပြီးနောက်ပိုင်းမှာဒေသခံရှင်ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဒါ့အပြင်စနဲမျိုးနယ်တစ်ခုလုံးမှာရှိတဲ့အုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးပြီးလက်နက်ကိုင်အဖွဲ့တွေနဲ့မပတ်သက်ဖို့ဖိအားပေးတာတွေရှိတယ်လို့လည်းကြောက်ဖြူမျိုးနယ်စနဲဒေသခံအုပ်ချုပ်ရေးမှုတူကပြောပါတယ်။
ဟုတ်ကဲ့အုပ်ချုပ်မှုတော့ခေါ်ဆက်တာရှိတယ်။ရှိတယ်ခေါ်ဆက်နေတာ။ဒီအုပ်ချုပ်မှုတွေခေါ်ဆက်တာကတော့အဓိကတော့ဒီကြေးော်တွေမှာပေါ့ဒီရွယ်လေးအမခံတော့ပေါ့။အေးအမခံလို့ရှိရဲ့ရှိလားမရှိဘူးလားဒါလေးခေါ်ဆက်တယ်။နောက်ပြီးတော့ဒီစစ်ကြောက်တာတော့ပေါ့။စစ်ကြောက်တာတော့ရှိလားမရှိလားအဲ့ဒါလေးကိုခေါ်လို့ဆက်တယ်သူတို့က။အဲတကယ်တော့ဟိုဖြစ်တယ်ဆိုရင်တော့ဒီအုပ်ချုပ်မှုတွေကိုမရှိတဲ့အကြောင်းဆိုပြီးတော့သူတို့ကဒီလက်မှတ်တွေပါလေထိုးခိုင်းတာလေးရှိတယ်
။ရခိုင်ပြည်နယ်တွင်းရဲကြီးအုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ဖက်လုံးရဲ့ဖိအားပေးတာတွေကိုခံနေကြရတယ်လို့လုံကြုံရေးအရအမိမဖော်လို့တဲ့ရဲကြီးအုပ်ချုပ်ရေးမှူးတူကပြောပါတယ
်။အုပ်ချုပ်မှုတွေတော့ဖိအားတော့အမြဲတမ်းပေးခံနေရတာပဲဖိအားပေးတာလည်းတော့ရှိတာ။ဒီစစ်ကောင်စီဘက်ကလည်းဒီအုပ်ချုပ်မှုတွေဖြစ်လာတဲ့အများတာဖိအားပေးတာပေါ့။အားဒါဗဒါတွေပါတယ်မလောက်အောင်ဒါတွေဟိုမပြင်းအောင်ဒါမရှိဘူး။တကယ်တမ်းဟွာဖြစ်တယ်ဆိုရောမလက်မခံတဲ့ဘာညာတော့ဖိအားပေးတာရှိတာပေါ့။နောက်ပြီးတော့ဒီကျွန်တော်တို့လက်နက်ကင်ဖတ်တွေကလေဒီစစ်ကောင်စီနဲ့ဒီအုပ်ချုပ်မှုဆိုတာကတော့သိတဲ့အတိုင်းပဲစစ်ကောင်စီနဲ့လေဟိုလာရင်လေတွေ့ခါရတာပါဒါစစ်ကောင်စီနဲ့တွေ့ရခါကြာရင်လေဒီလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ဒီဟိုအုပ်ချုပ်မှုတွေဟိုစစ်ကောင်စီနဲ့ဟိုကမပတ်သက်ဖို့ဘာညာနဲ့ဒီဖိအားလေးပေးရရှိတာပေါ့
ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကင်အေးအေးနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆက်ဆံနေရတာဖြစ်တယ်လို့ပြဿနာတစ်ခုခုဖြစ်လာရင်ရဲကြီးအုပ်ချုပ်ရေးမှုတွေအတွက်အမခံချက်တစုံတရာမရှိဘူးလို့ကြောက်ဖြူမျိုးနဲ့စနဲဒေတာကန်ရဲကြီးအုပ်ချုပ်ရေးမှုတူဦးကပြောပါတယ
်အုပ်ချုပ်ရေးမှုတွေကိုဒီစီးရေးတင်မှာနေတဲ့နှစ်ဖက်စီးရေးတင်မှာနေတဲ့ဂျာတွေကိုတော့ကျွန်တော်တို့ဆွေးမသွင်းရှင်ဘူးခလာဆွေးမသွင်းစီရှင်ဘူးပေါ့နော်လေအုပ်ချုပ်မှုတွေကအုပ်ချုပ်မှုအလုပ်တွေကိုလောက်ရမယ်အဲတကယ်လို့အဲ့လိုစီးရေးတင်မှာဖြစ်နေတဲ့ဂျာတွေကိုဆွေးသွင်းလာပြီဆိုတဲ့နဲ့ကျွန်တော်တို့အုပ်ချုပ်မှုတွေကကျွန်တော်တို့မှာအာမခံချက်တွေဘာမှမရှိဘူးကျွန်တော်တို့လုံခြုံရေးမရှိဘူးကျွန်တော်တို့ဘဝအတွက်ဟိုလုံခြုံရေးလည်းမရှိဘူးနောက်ပြီးတော့ကျွန်တော်တို့ကဟိုမိသားစုတွေနဲ့နေရတာကြတော့ပြဿနာတစုံတရာဆိုရင်အားတခုမဟုတ်တဲ့ဟာတွေနဲ့ကျွန်တော်တို့အသက်တွေပေးသွားမယ်အခြေအနေတွေရှိတာပေါ့ဒါကြောင့်နှစ်ဖက်တင်းမာနေတဲ့လက်နက်ကင်ဖွဲ့တင်းမာနေတဲ့ခြေတွေမှာအုပ်ချုပ်ရေးမှုတွေကိုဆွေးပြီးတော့မသွင်းသိချင်းဘူးလို့ကျွန်တော်ကဒီလိုပဲမြင်တယ
်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစပြီးတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေးအေးအကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါစစ်ကောင်စီဘက်ကရခိုင်လက်နက်ကိုင်အေးအေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးတာတွေရှိတယ်လို့အေးအေးအဖွဲ့ဘက်ကလည်းမြို့နယ်အုပ်ချုပ်ရေးမှုတွေရဲနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးမှုတွေရှိနေပါတယ်ခင်ဗျာ